မြန်မာနိုင်ငံကြီးမှာအမျိုးသမီးတွေပါဝင်မှုအရင်ထက်ပိုများလာတယ်ဆိုပေမဲ့အမျိုးသမီးတွေအနေနဲ့နိုင်ငံရေးဥဆောင်မှုအပိုင်းနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာပါဝင်မှုအားနည်းနေတုန်းပဲလို့အမျိုးသမီးနိုင်ငံရေးသမားတွေနဲ့တက်ကြွလှူရှားသူတွေကပြောပါတယ်ဒီလိုပါဝင်လာနိုင်မှုအတွက်ကိုယ်တိုင်ရဲ့ကြိုးပမ်းအားထုတ်မှုအပြင်အစိုးရကပါပံ့ပိုးဖို့လိုကြောင်းထောက်ပြကြပါတယ်မတ်ခင်ဖြူတွေကဆက်ပြီးပြောပြမှာပါ
မြန်မာသမိုင်းတခြားနိုင်ငံကြီးလှူရှားမှုတွေမှာအမျိုးသမီးရေးတက်ကြွလှူရှားသူတွေအများပြားရှိခဲ့ပေမဲ့နိုင်ငံရေးဥဆောင်မှုအပိုင်းနဲ့တိုင်းပြည်ရဲ့အရေးကြီးဆုံးဖြတ်ချက်တွေချမှတ်တဲ့နေရာတွေမှာတော့အမျိုးသမီးတွေအလုံးလောက်နေရာရတာမရှိခဲ့ပါဘူး။နိုင်ငံလူဦးရေတဝက်ကျော်ရှိတဲ့အမျိုးသမီးတွေနိုင်ငံရေးရာတွေမှာပါဝင်လှူရှားဖို့အရေးကြီးတယ်လို့ဒီလိုပါဝင်လာအောင်အမျိုးသမီးတွေကိုယ်တိုင်ရဲ့ကြိုးပမ်းအားထုတ်မှုနဲ့အားလုံးရဲ့ပံ့ပိုးမှုတွေလိုအပ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလို့အမှုဆောင်အဖွဲ့ဝင်ဒေါက်တာမင်းဝင်းမြင့်ကပြောပါတယ
်။မျိုးရေးအခန်းကဏ္ဍကဗမာကိုအရေးကြီးပါတယ်။အများအထုတော့မြန်မာနိုင်ငံကနော်အမျိုးကောင်းတော့ပြောပြောဟိုတခုစီးဆိုပေမဲ့မတူရဘူးအများကြီးကြံပြောရတယ်နော်အမျိုးအများကြီးမှာတော့တခြားအဖေတော့အများကြီးအမျိုးသမီးကမြင်ရမှုမရခဲ့ဘူးအခြားတဲ့အမျိုးဆက်ပြီးလောက်အောင်ပဲအမျိုးအမျိုးသမီးကကိုယ်ကိုယ်တိုင်လည်းအရင်ချင်းပြောအောင်လုပ်ပြီးတော့ကိုယ်တိုင်ကြီးအတွက်ကိုယ်ဦးဆောင်တဲ့ကဏ္ဍကိုပြဝစာထုတ်ချနိုင်မယ်ဆိုရှင်တော့အဲပါတီမှာလုပ်တဲ့လူကြီးတွေ CS မှာလုပ်ရဦးဆောင်တဲ့လူကြီးတွေဆိုတော့ sorryအားလုံးအတောင်ရှိပါတယ်ဒါကုတ်တိုက်ကြီးအတွက်ဒီနေ့နဲ့ဥဆောင်မှုကဏ္ဍမှာအဝင်လာမယ်ဆိုရှင်အခုဒီမှာနိုင်ငံကြီးကအချားပါလာတော့ကဘာဘာရင်းတော့တိုင်းနိုင်မယ်ဥစားတယ်လို့အဲ့ဒီပြောကြတယ်
မြန်မာနိုင်ငံကမျိုးသမီးတွေအနေနဲ့မျိုးသားတွေနဲ့တန်းတူအခွင့်အရေးမရသေးတာမှန်ပေမဲ့အခုအစိုးရလက်ထက်မှာတော့အရင်အစိုးရအဆက်ဆက်လက်ထက်တွေမှာနဲ့မတူတဲ့ဒီအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေနဲ့လွှတ်တော်အမတ်တွေပို့ပြီးတော့များလာတာဟာအားရစရာထုတ်တက်မှုဖြစ်တယ်လို့ NLD ပါတီကိုစားပြုအမျိုးသားလွှတ်တော်အမတ်တူဖြစ်တဲ့ဒေါ်နော်ဆူဇန်နာလှလှဆူကပြောပါတယ
်ဒါနိုင်ငံလေးနဲ့ရှင်လို့မရတော့လေပဲပြီးခဲ့တဲ့လွှတ်တော်တက်တန်းနဲ့ရှင်လို့ရှင်တော့ဒါအတိုးတက်လာတယ်လို့မြင်တယ်နော်နောက်ပြောဟိုအရင်တော့ဆိုလို့ရှိရင်ဒါဝင်ကြည့်တော့နေလားဆိုရင်ဒါတိုင်းနဲ့ပြည်နယ်မှာဆိုကီးပဲလေသူတက်အကြီးကြတာမရှိဘူးအဲ့ဒီမှာဆိုလို့ရှိရင်လည်းပဲအမျိုးသမီးဝင်ကြည့်ချုပ်တွေနေရာရလာတယ်လေဒါအရင်တော့ဆိုလို့ရှိရင်ပမိုင်းထောင်ရှောက်မှာမရှိခဲ့တဲ့အနေအထားမျိုးပေါ့နော
်လက်ရှိမြန်မာနိုင်ငံရဲ့လွှတ်တော်နေရာပေါင်းမှာအမျိုးသမီးလွှတ်တော်အမတ်က14ရာခိုင်နှုန်းရှိပါတယ်အရင်လွှတ်တော်မှာတော့အမျိုးသမီးကိုယ်စားလှယ်ဦးရေက600ခန့်လုံးသာရှိတာကြောင့်အရင်လွှတ်တော်တတ်တတ်နဲ့နှိုင်းရှင်ရင်တော့အခုရေတွက်ကအများကြီးတိုးတက်လာတာပါဒါမဲ့လည်းနိုင်ငံရေးအုပ်ချုပ်ရေးကဏ္ဍအသီးသီးနဲ့အရေးပါတဲ့ဥဆောင်မှုနေရာတွေမှာအမျိုးသမီးတွေအခုထက်နေရာရဖို့လိုအပ်တယ်ဆိုတာကိုတက်ကြွလှူရှားသူတွေကထောက်ပြပြောဆွေးနွေးကြတာပါလွှတ်တော်ထဲမှာနောက်အစိုးရအဖွဲ့ထဲမှာမျိုးသမီးတွေကုထက်ပို့ပြီးတော့ပါဝင်လာဖို့ကတော့အစိုးရကိုယ်တိုင်ကတင့်တော်တဲ့မူဝါဒတွေချမှတ်ပြီးအကောင့်ထယ်ဖို့လှုပ်ဆောင်ရမှာဖြစ်တယ်လို့ WLB မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့မူဝါဒရေးရာဦးဆောင်အဖွဲ့ဝင်တဦးဖြစ်တဲ့မမွန်နေလီကပြောပါတယ
်အစိုးရအနေနဲ့ policy တစ်ခုအနေနဲ့ချမှတ်ပြီးတော့မျိုးသမီးပါဝင်ရေးကိုလှုပ်ဆောင်သွားမယ်ဆိုလို့ရှိရင်အများကြီးဖြစ်နိုင်တဲ့ဟာရှိတယ်ဒါပေမဲ့အခုလက်ရှိမှာမျိုးသမီးတွေပါဝင်ဖို့အတွက်မူ policy ရရောဒီဥပဒေအရရော constitution ထဲမှာဟိုနိုင်ငံကဒီကိစ္စတွေကတိတိကျကျဖော်ပြထားတာမရှိဘူးပေါ့နော်ဒီမျိုးသမီးတွေအခမ်းအနားမျိုးသမီးတွေနိုင်ငံရေးမှာပါဝင်ဖို့မြင့်တင်ဖို့အတွက်ဆိုလို့ရှိရင်ဖြစ်ပြီးတော့ချက်ကဥပဒေမှာကိုညောင်ကတရားကိုတိတိကျကျပေါ့နော်ထိတွင်းရေးသားဖို့အရေးကြီးရဲ့ပေါ့အနည်းဆုံး30ရာခိုင်နှုန်းဆိုတော့ဇန်တမတ်ချက်နဲ့လှူဆောင်သွားမယ်ဆိုလို့ရှိရင်နောက်5နှစ်10နှစ်ဆိုလို့ရှိရင်မျိုးသမီးရဲ့ပါဝင်မှုကအများကြီးတိုးတက်လာနိုင်ဖို့အခြေအနေရှိတာပေါ့နော်
မျိုးသမီးတွေရဲ့စွမ်းဆောင်ရည်နဲ့သူတို့ရဲ့ခန်းကဏ္ဍကိုမြင့်တင်နိုင်ဖို့ရည်ရွယ်ပြီးအခုသတင်းပတ်ကိုအမျိုးသမီးများရဲ့တရပတ်အဖြစ် NLD အစိုးရကသတ်မှတ်ထားပြီးတော့အထိတ်မဲ့အခမ်းအနားတွေနဲ့အစီအစဉ်တွေကိုကျင်းပပြုလုပ်နေပါတယ်။အမျိုးသမီးများရဲ့တရပတ်စတင်ဖွင့်လှစ်တဲ့ဒီနေ့လာနေမှာဘူးပဲ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့မြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံပြီးတော့လုပ်ငန်းခွင်အသီးသီးမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။ကမောစာပန်လုပ်ငန်းနဲ့ပူးပေါင်းကျင်းပနေတဲ့ဒီအမျိုးသမီးများရဲ့ရတရပတ်လှူရှားမှုတွေထဲမှာတော့အမျိုးသမီးရေးရာနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေမှတ်တမ်းရုပ်ရှင်တွေပြသတာအပြင်အမျိုးသမီးစာရေးဆရာမတွေကဟောပြောတဲ့စာပေဟောပြောပွဲတွေအမျိုးသမီးရေးဆိုင်ရာစာအုပ်ပွဲတွေအားကစားပြိုင်ပွဲတွေကိုပါပြုလုပ်သွားမှာဖြစ်ပါတယ်ရှင်